Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အတန်းရဲ့2022ခုနှစ်ဩဂုတ်လ16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နေပါတယ်။ကျွန်မနှောင်းလောပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စုမြင့်ပါ။သတင်းတွေကိုနန်းလောင်နဲ့အတူပြောပြမှာပါ။ဒီနေ့မနေ့နောက်ဆုံးရထူးခြားတဲ့သတင်းတွေကတော့ဒေါအောင်ဆန်းစုကြည်အပေါ်ထောင်ဒဏ်ချမှတ်လိုက်တဲ့အတွက် EU ကစစ်ကောင်စီကိုရှုတ်ချလိုက်ပါတယ်။ထိုင်းရဲတွေဖမ်းထားတဲ့ရွှေကုတ်ကိုလောင်ကစားယုံပိုင်ရှင်ကိုတရုတ်ထံလွှဲအပ်မယ်လို့ပြောလိုက်ပါတယ်။တန်းနဲ့ချီတဲ့အာဖဂန်ပြည်သူတွေအငတ်သေးနဲ့ကြုံရနိုင်ပွဲရှိနေပါတယ်။ဟောင်ကောင်ကျွန်းကိုစွန့်ခွာသွားကြတဲ့သူတွေဟာတစ်နှစ်အတွင်းတသိန်းခွဲလောက်ရှိနေပြီလို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာဒုတိယအကြိမ်ကိုဗစ်ကယောဂါကုသခံရပါတယ်စတဲ့သတင်းတွေကိုပြောပြမှာပါနန်းလောင်ရေ
ကာမပါရှင်စကိုင်းတိုင်းထဲကစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ဆိုတဲ့သတင်းမှကြားမှာကတော့
ရဲစခန်းကခုလုံးမစိတ်တန်းရဲစခန်းရောမြန်မာရဲစခန်းရောဒေသခံကခုလုံး
ဒေသခံတယောက်ပြောတော်တာပါပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်အကတိမှုလိမ်မှုအတွက်ဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်6နှစ်ထပ်ပြီးတော့ချမှတ်လိုက်တာကရင်ပြည်နယ်ကော့ပိုရိတ်မြို့မှာရဲစခန်းကို KNU ကဝန်တိုက်တာဆက်တဲ့ပြည်တွင်းသတင်းတွေနဲ့အတူပြပသတင်းဆောင်မတွေကိုလည်းကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါမယ်ရှင်
ရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့အပြင်းအထန်တိုက်ခိုက်မှုကြောင့်ယူကရိန်းအရသာ3ဦးတည်းမနေ့သေဆုံးပြီးနောက်ထပ်လူ20ဒဏ်ရာရရှိကုန်တယ်လို့ယူကရိန်းစစ်ဘက်ကတနင်္လာနေ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီအထက်ကမှသတင်းပတ်ပေါင်းများစွာတိုက်ပွဲတွေပြင်းထန်နေတဲ့အရှေ့ပိုင်းဒွန်ညက်ဒေသမှာအရသာ3ဦးသေဆုံးပြီး73ဦးဒဏ်ရာရရှိပါတယ်။နောက်တနေရာကတော့ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးခါကစ်မြို့ကပတ်စကာမတ်တိုင်နဲ့လူနေတိုက်ခန်းတွေပေါ်လက်နက်ကြီးကြီးစံတွေကြားရောက်မှုကြောင့်လူ9ဦးဒဏ်ရာရရှိခဲ့ပါတယ်။အဲဒီလိုသတင်းတွေနဲ့ပတ်သက်ပြီးအတည်ပြုနိုင်ခြင်းမရှိသေးပေမဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူတို့တပ်ဖွဲ့တွေကခါကစ်မြို့ကစစ်ဘက်ဆိုင်ရာအဆောက်အုံကိုပစ်ခတ်ရမှာယူကရိန်းဘက်ကနေဝင်တိုက်ပေးနေတဲ့ဂျာမနီနဲ့ပိုလန်ကျေးစားစစ်သားတွေအနည်းဆုံး100လောက်သေဆုံးပြီး90လောက်ဒဏ်ရာရရှိကုန်တယ်လို့ပြောပါတယ်။ဒီတော့အတွင်းစစ်ဘက်ဆိုင်ရာအဆောက်အုံနဲ့ပောက်ကွဲစေတဲ့လက်နက်တွေတူလောင်ထားတဲ့ရုရှားဂိုဒေါင်10လုံးကျော်ကိုလည်းဒီသတင်းပတ်တွေအတွင်းယူကရိန်းတပ်ဖွဲ့တွေကဖျက်ဆီးခဲ့တယ်လို့ယူကရိန်းစစ်ဘက်ကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
လူသိများထင်ရှားတဲ့ဆာယေဆာဆာမန်ရရှ်ဒီဓာတ်ထုတ်ခွင့်ရတဲ့ကိစ္စမှာအီရန်အစိုးရကပါဝင်ပတ်သက်မှုမရှိဘူးလို့အီရန်တာဝန်ရှိသူတဦးကတင်လာနေမှာညင်းဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာဆာယေဆာရရှ်ဒီထားထုတ်ခံရပြီးတော့၃ရက်အကြာမှာအီရန်နိုင်ငံခြားရေးဌာနပြောခွင့်ရသူနာဆာခန္နာနီရဲ့မချက်စကားထွက်လာတာပါဒါနဲ့အချက်ပေါင်းများစွာထိုးခံခဲ့ရတဲ့ဆာယေဆာရရှ်ဒီကိုအသက်ရှူကူးဆက်တတ်ဆင်ထားရပြီးအခုတော့ပြန်လည်တက်တာလာပြီလို့သူရဲ့ကိုယ်စားလှယ်ကပြောပါတယ်အသက်85နှစ်အရွယ်ဆာယေဆာဟာ1988ခုနှစ်ကသူရေးသားထုတ်ဝေခဲ့တဲ့ The Satanic Verses အောက်ကအစ္စလာမ်ဘာသာကိုစော်ကားတယ်ဆိုပြီးတော့သူ့ကိုတတ်ဖြတ်ဖို့ဆွေးနွေးထုတ်ခံထားသူလည်းဖြစ်ပါတယ်ဆာယေဆာရရှ်ဒီအပြင်စာအုပ်ထုတ်ဝေရေးမှာပါဝင်ပတ်သက်သူတွေကိုတတ်ဖြတ်ဖို့အဲ့ဒီအချိန်ကအာနာအရှိဆုံးအီရန်ဘာသာရေးကောင်းဆောင်အယတ်တူလာခိုမေနီကဆွေးနွေးထုတ်ပြန်ခဲ့တာပါဘာသာရေးကောင်းဆောင်ခိုမေနီသေဆုံးသွားခဲ့ပေမဲ့လို့အဲ့ဒီအမိန့်ကဆက်ပြီးတော့အသက်ဝင်နေခဲ့ပါတယ်အခြားအီရန်ကောင်းဆောင်ငယ်တူကလည်းဆာယေဆာရရှ်ဒီကိုဒေါ်လာ3,000နဲ့ဆွေးနွေးထုတ်ထားခဲ့ပြီးဒီတက်ခဲမှုနဲ့ပတ်သက်လို့တော့မချက်တစုံတရားထွက်လာတာမရှိသေးဘူးလို့ AP သတင်းတရမှာရေးသားထားပါတယ်
အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီနှစ်အတွင်းဒုတိယအကြိမ်အနေနဲ့သူ့မှာကိုဗစ်ကရောဂါဆန်းသက်တွေ့ရှိနေပြီးတိတ်မပြင်းထန်ဘူးလို့တနင်္လာနေ့ကပြောပါတယ်။အလုပ်တွေကိုတော့ပုံမှန်အချိန်စရအတိုင်းအိမ်မှာပဲအွန်လိုင်းကနေဆက်လက်လုပ်ကိုင်သွားမယ်လို့ပြောပါတယ်။ဒါအပြင်ကူးစက်ရောဂါကာကွယ်ရေး CDC လမ်းညွှန်ချက်အတိုင်းနောက်ထပ်5ရက်ကြာကွာရန်တင်းသီးသန့်ခွဲပြီးနေထိုင်မှာလည်းဖြစ်ပါတယ်။အသက်69နှစ်အရွယ်ရှိကာကွယ်ရေးဝန်ကြီးအော့စတင်ဟာဒီနှစ်အစဇန်နဝါရီလအတွင်းကလည်းကိုဗစ်ကရောဂါကူးစက်ခံခဲ့ရပါတယ်။လာမယ့်ရက်တွေမှာသူ့ရဲ့ဆရာဝန်နဲ့ဆက်လက်ပြီးတိုင်ပင်မယ်လို့လည်းပြောပါတယ်။ကိုဗစ်ပြန့်နှံ့မှုနှေးကွေးလာအောင်နဲ့ကျန်းမာရေးဆိုင်ရာတက်ရောက်မှုနည်းပါးစေဖို့အတွက်အမေရိကန်ပြည်သူအလုံးကာကွယ်ဆေးထိုးချဖို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာဆောင်းလွဲရောက်တော့မဲ့အချိန်မှာပဲလူသားချင်းစာနာမှုအကူအညီတွေနဲ့ပါလာတဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေအစာရေစာပြက်လက်မှုပေးနေရင်ဆိုင်ရတော့မယ်လို့အာဖဂန်ဆိုင်ရာထိပ်တန်းကုလသမဂ္ဂအရာရှိတယောက်ကပြောပါတယ်အခြေအနေတွေအတော့ဝဆွာနိုင်တယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂအကူအညီကဲဇယ်ထာနေကိုစလဲရမစ်အလက်စ်ဘရော့စ်ကမြို့တော်ကာဘူလ်ကနေဗီဒီယိုကတဆင့်သတင်းထောက်တွေကိုပြောဆိုသွားပါတယ်လူဦးရေ19သန်းလောက်စာနာရိက္ခာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသူတို့ထက်ကလူဦးရေ 6.6 သန်းကတော့စာနာရိက္ခာအရေးပေါ်လို့နေကြသလိုငတ်မှုခေါမမှုပင်နဲ့ကြုံရဖို့ခြေတလန်းလောက်သာလိုတော့တယ်လို့လည်းပြောပါတယ်လူရည်တန်40ဝန်းကျင်ရှိတဲ့အာဖဂန်မှာဆင်းရဲနွမ်းပါတဲ့သူက35တန်းရှိနေပြီးတော့ဆင်းရဲမွတ်တေမှုကလည်းတိုးလာနေပါတယ်အခြေခံစားသုံးကုန်စည်နှုန်းကလည်း30ရာခိုင်နှုန်းလောက်တက်လာပါတယ်စီးပွားရေးကျဆင်းလာတဲ့အတွက်တိုင်းပြည်အခြေအနေအရပ်ပါဆွေးယုတ်ကျဆင်းလာတာဖြစ်တယ်လို့လည်းအဂလဘရော့ဖ်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးဟာပြည်ပတိုင်းပြည်ရဲ့အကူအညီကိုနှစ်ပေါင်း20ကြာအကြီးအကျယ်မိခိုးရင်းရတည်လာတာပါအရင်အစိုးရဘဏ္ဍာငွေ85ရာခိုင်နှုန်းကျော်ဟာလည်းအလူရှင်တွေရဲ့လူဒဏ်မှုတွေကလာတာပါလုံခဲ့တဲ့တနင်္လာတာလီဘန်တို့ပြန်ပြီးတော့အာဏာယူအုပ်ချုပ်လာခဲ့တဲ့နောက်ပိုင်းနိုင်ငံတကာရဲ့အကူအညီအများစုရုပ်သိမ်းသွားတာကြောင့်လျှက်စစ်တပ်အားကျန်းမာရေးနဲ့ပညာရေးစတဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေလည်းယိုယွင်းကျဆင်းလာတာဖြစ်ပါတယ်
VOA American Fan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American Fan ကသတင်းတွေကိုဆက်လက်ပြောပြနေပါတယ်မြန်မာစစ်ကောင်စီတရားရုံးကနေဒေါ်အောင်ဆန်းစုကြည်ကိုအာခရီလိုက်စားမှုနဲ့ထောင်ဒဏ်6နှစ်စီရင်ချက်ချမှတ်လိုက်တာဟာတရားမျှတမှုမရှိတဲ့အတွက်ရှုံချကြောင်းသူကလည်းချက်ချင်းချွင်းချက်မရှိလွတ်ပေးဖို့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲကတနင်္လာနေ့ကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့နဲ့ပြည်သူစန္ဒကိုလေးစားလိုက်နာဖို့လဲတိုက်တွန်းလိုက်ကြောင်း Twitter မှာရေးသားတောင်းဆိုလိုက်ပါတယ်။အလားတူလူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကလည်းမြန်မာစစ်ကောင်စီကဒေါ်အောင်ဆန်းစုကြည်အပေါ်တရားမျှတမှုမရှိတဲ့တရားစီရင်ရေးနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအတွက်ကုလသမဂ္ဂအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥရောပသမဂ္ဂ EU အမေရိကန်နဲ့တခြားသက်ဆိုင်ရာအစိုးရတွေကဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်စစ်ကောင်စီကိုဖိအားပေးကြဖို့လဲတောင်းဆိုထားပါတယ်ခင်ဗျာ။
ဟောင်ကောင်မှာပြည်ခဲ့တဲ့ဆင်းလာတာကာလအတွင်းလူရဲ့ကြဆင်းလာတာကိုဒေတာအချက်အလက်တွေမှာတွေ့ရပါတယ်။ကမ္ဘာအာရှမြို့တော်လို့သူကိုယ်သူတင်စားခေါ်ဝင်နေတဲ့ဟောင်ကောင်ရဲ့ပုံရိပ်ဟာလည်းလက်တလုံးနိုင်ငံရင်မတည်ငြိမ်မှုတွေကြောင့်ရောတင်းကျပ်တဲ့ကာယောဂါကန့်သက်ချက်တွေကြောင့်မှကြဆင်းလာခဲ့ရတာပါ။လွန်ခဲ့တဲ့3နှစ်ကဟောင်ကောင်အစိုးရအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်တရုတ်အစိုးရပိုင်နဲ့မြင်ဖြစ်တဲ့ဟောင်ကောင်ကနေပြောင်းရွှေ့ထွက်ခွာသွားသူတွေလည်းတိုးလာပါတယ်။မိနစ်တုန်းကတော့ဟောင်ကောင်ကနေပြောင်းရွှေ့သွားသူက13,000ကျော်ရှိတဲ့အတွက်လူရဲ့တည်တမ6ရာခိုင်နှုန်းအထိဆန့်ကျင်တင်ကြဆင်းတော့တာဖြစ်တယ်လို့နှစ်ပေါင်း60ကျော်အတွင်းအများဆုံးအရေးတွေ့လဲဖြစ်ပါတယ်2020ခုနှစ်တုန်းကတော့ဟောင်ကောင်ကနေပြည်ပကိုပြောင်းရွှေ့သွားသူက2900ရှိခဲ့ပြီး2021ခုနှစ်မှာတော့19,200အထိရောက်လာပါတယ်ဟောင်ကောင်သကောင်စင်းဌာနရဲ့ဒေတာအချက်အလက်တွေအရခွန်သတ္တမ၄တန်းရှိတဲ့ဟောင်ကောင်လူကြီးဟာခုတော့ခွန်သတ္တမ၅တန်းအထိကြဆင်းလာတာပါနိုင်ငံရေးမတည်ငြိမ်မှုတွေနဲ့တင်းကျပ်တဲ့ကာယောဂါဆိုင်ရာကန့်သက်ချက်တွေကြောင့်လူတွေအခုလိုပြောင်းရွှေ့သွားကြတာဖြစ်တယ်လို့သူတည်တည်တူက VOA ကိုဒီနေ့အစောပိုင်းမှာပြောဆိုထားပါတယ
်။မြန်မာနိုင်ငံကရင်ပြည်နယ်ရွှေကုတ်ကိုမြို့တည်မှာအေယာမလောင်ကစားလုပ်ငန်းကိုဥဆောင်လုပ်ကင်နေတဲ့တရုတ်နိုင်ငံသားတဦးကိုမကြာသေးခင်ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးသူ့ကိုမူရင်းတရုတ်နိုင်ငံကိုပြန်လည်လွှဲအပ်မယ်လို့တနင်္လာနေ့က Reuters သတင်းဌာနကိုပြောပါတယ်။ကမ္ဘောဒီးယားနိုင်ငံကလက်မှတ်ကင်ဆောင်ထားတဲ့အသက်40အရွယ်တရုတ်စီးပွားရေးသမားရှူကျွတ်ချန်းကိုထိုင်းလူဝင်မှုကြီးကြပ်ရေးကပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖမ်းဆီးမိခဲ့ပါတယ်။သူဟာရတ်ထိုင်း International Holdings Group စီးပွားရေးလုပ်ငန်းအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးဖိလစ်ပိုင်နိုင်ငံမှာအွန်လိုင်းထီနဲ့ကမ္ဘောဒီးယားအပါအဝင်အရှေ့တောင်အာရှနိုင်ငံတချို့မှာဒေါ်လာ15ဘီလီယံအထိရှိတဲ့လောင်းကစားလုပ်ငန်းတွေကိုအကြီးအကျယ်လှုပ်ဆောင်နေသူဖြစ်ပါတယ်။2012ခုနှစ်ကလေးကလောင်ကစားမှုနဲ့သူ့ကိုတရုတ်နိုင်ငံကဖမ်းဆီးဖို့ဆောင်ရွက်ခဲ့ရမှာအရှိတောင်အာရှကိုထွက်ပြေးခဲ့ပြီးအွန်လိုင်းလောင်ကစားလုပ်ငန်းတွေကိုအကြီးအကျယ်လှုပ်ဆောင်ခဲ့ပါတယ်။အဲဒီနောက်နိုင်ငံကရဲတပ်ဖွဲ့ Interpol ကအနီရောင်သတိပေးချက်အဆင့်သတ်မှတ်ပြီးဖမ်းဝရမ်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
အနောက်အာဖရိကတိုက်ကလိုင်ဘေးရီးယားနိုင်ငံရဲ့ထိတ်တန့်အစိုးရအရာရှိသုံးဦးကိုအကျင့်ပြတ်ချစားမှုဆွဲချက်နဲ့အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ်။သမ္မတဂျော့ဂျ်ဝက်ရဲ့အရာရှိချုပ်နိုင်ငံတော်ရှေ့နေကြုံနဲ့စစ်ကမ်းအာဏာပိုင်လက်ရှိအမှုဆောင်ညွှန်ကြားရေးမှူးတို့ကိုအမေရိကန်ဗန္ဒယေဌာနလက်အောက်ခံ OFAC လို့ခေါ်တဲ့အမေရိကန်နိုင်ငံရခြားငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနကတနင်္လာနေ့မှာပိတ်ဆို့တံခတ်လိုက်တာပါလိုင်ဘေးရီးယားနိုင်ငံမှာမပြေဆုံးနိုင်တဲ့ပြည်တွင်းဆက်ကြောင့်လူ2000ကျော်သေဆုံးခဲ့ရပြီးတော့နိုင်ငံတွင်းကလူရေတဝဲလာဟာလည်းအိုးအိမ်စွန့်ထွက်ပြေးခွာပြေးခဲ့ရတာပါတဘာဝရင်းမြစ်ပေါ်ကျွဲတဲ့လိုင်ဘေးရီးယားနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ခြားစားမှုတွေကြောင့်လူရေ5000ကျော်ရှိတဲ့နိုင်ငံစီးပွားရေးဖိုးဖြိုးတိုးတက်နိုင်ခြင်းမရှိပဲဖြစ်နေရတာပါလိုင်ဘေးရီးယားစီကောင်းဆောင်ဟောင်းလည်းဖြစ်လက်ရှိအထက်လွှတ်တော်အမတ်လည်းဖြစ်တဲ့ယိုမီဂျော်ဆန်ကိုအကျင့်ပြတ်ခြားစားမှုဆွဲချက်နဲ့အမေရိကန်ကပြီးခဲ့တဲ့ဒီဇင်ဘာလမှာတန်ခတ်ပိတ်ဆို့ခဲ့ပြီးတဲ့နောက်မှာပဲအခုလိုအရေးယူတန်ခတ်လိုက်တာလည်းဖြစ်ပါတယ်Global Minsky Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာအလူအခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြတ်ခြားစားမှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်တဲ့ဥပဒေနဲ့အမေရိကန်ဗန္ဒယေဝန်ကြီးဌာနကအခုလိုပိတ်ဆို့တန်ခတ်လိုက်တာလည်းဖြစ်ပါတယ်ဒီကနေ့မနက်ဖက်ထိုက်တန်ရောက်တဲ့တင်တွေကတော့ကိုခင်မောင်စိုးမင်းနဲ့အတူကျွန်မနောင်လာတို့တင်ပြခဲ့တာပါရှင် VOA American အတန်းရဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို line to meter 30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကပါနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြသွားမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဆွဆွဲတရားဆွဲဆိုခံရတဲ့အမှုတွေထက်ကဒေါက်ခင်ကြီးဖောင်ဒေးရှင်းနဲ့ဆက်စပ်တဲ့အဂတိအမှုလင်းမှုအတွေ့ထောင်တန်း6နှစ်နေပြီးတော့အကျဉ်းထောင်တရားအထူးတရားရုံးကချမှတ်လိုက်ပါတယ်လက်ရောင်တော့စိုက်ပျိုးတက်မွေးပညာသင်ကျောင်းစီမံကိန်းမြေနေရာနှစ်ခုရယူခဲ့တာနဲ့ဆက်စပ်တဲ့အမှုတွေအပြင်လက်ရောင်တော့စီမံကိန်းအတွင်းနေထိုင်ဖို့နေအိမ်ဆောက်လုပ်တဲ့ဆိုပြီးတော့ဆွဲဆိုထားတဲ့အမှုတွေလည်းပါပါတယ်။ရန်ကုန်ကလာတဲ့တရင်ကိုတော့မခင်ဖြူရိတ်ကတင်ပြထားပါတယ်ရှင်
။ဒီကနေ့နေပြည်တော်အချင်းထောင်ထူတရားရုံးမှာဒေါ်ဆန်းစုကြည်ပေါ်ချမှတ်လိုက်တဲ့အမှုတွေတဲ့ဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်လက်ရောင်တော့စိုက်ပျိုးတက်မွေးပညာသင်ကျောင်းစီမံကိန်းမြေနေရာရယူခဲ့တာနဲ့ဆက်စပ်တဲ့အမှုနှစ်ခု။နောက်လက်ရောင်တော့စီမံကိန်းအတွက်နေထိုင်ဖို့နေအစားဦးစားလို့တဲ့ဆိုပြီးဆွဆွဲထားတဲ့အမှုတွေအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းဒေါက်ကင်ဂျီဖောင်ဒေးရှင်းမြေနေရာငှားရမ်းမှုမှာပေါက်ဆေးထည့်နေအောင်လှုပ်ဆောင်ခဲ့မှုတွေအတွက်ဆွဲဆိုထားတဲ့အမှုတွေပါဝင်ပါတယ်။နေပြည်တော်မှာဆွဲဆိုထားတဲ့အမှုသုံးမှုအတွက်ထောင်နဲ့သုံးနှစ်တပေါင်းနဲ့နောက်ရန်ကုန်မှာဆွဲဆိုထားတဲ့အမှုအတွက်တီးခြားသုံးနှစ်ချမှတ်လိုက်တာပါ။နေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေထဲမှာဒေါက်ဆန်းစုကြည်အပြင် NLD အစိုးရလက်ထက်နေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုမြို့တော်ဝင်ဦးရမင်းဦး၊နောက်နေပြည်တော်စီပင်သာရေးကော်မတီဝင်ဦးမင်းသူတို့လည်းပူရဲတရားဆွဲဆိုခံခဲ့ရပါတယ်။သူတို့၃ယောက်စလုံးကိုလည်းထောင်နဲ့၃နှစ်အထိချမှတ်ခဲ့ပါတယ်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့တရားဆွဲဆိုထားတဲ့ဒီအမှု၄မှုအတွက်ဒေါက်တာဆန်းစုကြည်တနစ်ကြော်ကြားတရားရင်ဆိုင်ခဲ့ရတာပါ။အမိန့်ချခဲ့တဲ့အမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာအဆင့်ဆင့်ကိုဆက်လက်အယူခံဝင်ဖို့အတွက်ဒေါက်တာဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကပြင်ဆင်နေပါတယ်။ဒေါက်တာဆန်းစုကြည်ကတော့သူအနေနဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာ။နောက်အလွဲသုံးစားလှုပ်ဆောင်ခဲ့တာတွေမရှိခဲ့တာမို့အပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုထားပါတယ်။ဒေါက်ဆန်းစုကြည်အပေါ်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုထားတာမှာဒီထဲမှာအကြမ်းတည်းလိုက်စားတဲ့ဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့အမှုဆယ်မှုလည်းပါပါတယ်။ဒီဆယ်မှုတွေကကနအူးစွဲဆိုထားတဲ့အကြမ်းတည်းအမှု၄မှုကိုအပြစ်သက်အမိန့်ချမှတ်လိုက်တာပါ။ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်။အမှုစစ်ဆေးတာတွေမှာပြစ်မှုကျူးလွန်ပါတယ်ဆိုပြီးသတ်မှတ်နိုင်တဲ့ဖော်ပြချက်တွေကဘယ်တစ်ခုနဲ့မှဒေါက်ဆန်းစုကြည်မညှိစွန့်ခဲ့ဘူးဆိုတာပေါ်လွင်ထင်ရှားခဲ့တယ်လို့ဒီမှုကိုဒေါက်ဆန်းစုကြည်ဘက်ကလိုက်ပါဆောင်ရွက်တဲ့တရားရုံးရဲ့နှိစက်သူတွေက VOA ကိုပြောပါတယ်။ချိန်ထဲမှာအပြစ်ရှိတဲ့ဆိုရာခိုင်မာစေမဲ့တက်တည်ပြတာမျိုးလည်းမရှိခဲ့ဘူးလို့တရားရုံးနဲ့နှိစက်သူတွေဘက်ကပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဥဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာရယူခဲ့တဲ့ဆိုတဲ့အမှုအတွက်လည်းဒေါက်ဆန်းစုကြည်ကိုထောင်နဲ့သုံးနှစ်ချမှတ်ခဲ့ပါရယ်။အဲ့ဒီအမှုကိုလည်းအထက်တရားရုံးအယူခံဝင်ထားပြီးလမ်းမဲ့ပုတ်ထူးနေမှာဆုံးဖြတ်မယ်လို့မျှော်လင့်ထားပါရယ်။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥတွေချိုးဖောက်မှုနောက်အကြမ်းလိုက်စားမှုအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကတရားဆွဲဆိုတာကိုခံထားရတာပါအသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥတွေချိုးဖောက်မှုတဘဝဘေးအန္တရာယ်ဆိုင်ရာဥတွေချိုးဖောက်မှုရွေးကောက်ပွဲဥတွေချိုးဖောက်မှုနောက်အကြမ်းလိုက်စားမှုအတော်များများနဲ့စစ်ကောင်စီဘက်ကတရားဆွဲဆိုတာကိုခံထားရတာဖြစ်ပါရဲ့ရှင်
။တောင်ဆန်းစုကြည်အာဂဒင်မှုလေမှုနဲ့ထောင်နှံချောင်းနှင့်ချပန့်ခံရတဲ့အကြောင်းမှခင်ပြူတွေတင်ပြသွားတာပါရှင်။အခုတော့ကရင်ပြည်နယ်ဘက်ကသတင်းတင်ပြပေးပါမယ်။ကရင်ပြည်နယ်ကုတ်ရဲမြို့ပေါ်ကတီတန်ရဲစခန်းနဲ့မြို့မရဲစခန်းကို KNU ကရင်အမျိုးသားအစည်းအရုံးရဲ့တပ်တွေကဝင်ရောက်ပစ်ခတ်တာကြောင့်ရဲမှုအပါအဝင်12ဦးသေဆုံးကြောင်း KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လ15ရက်နေ့လယ်10နာရီကျော်ကကော့ကရိတ်မြို့ပေါ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့ VOA သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့ပေါ်ကရဲစခန်းတစ်ခုကိုကရင်မျိုးသားအစည်းအရုံးလက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့ရမှာရဲမှုတအုပ်အပဝင်12ဦးသေဆုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်လို့မျက်မြင်တွေ့ရှိသူကော့ကရိတ်မြို့ကနေပြောတာကတော့ KNU ဘက်ကလက်နက်ကြီးတွေနဲ့ဝင်ရောက်ပစ်ခတ်တာကြောင့်တေဆုံးမှုတွေတော့ရှိကြောင်းအရေးအတွက်ကိုတော့မသိရကြောင်းပြောပါရယ်ရဲစခန်းတွေကိုဝင်ရောက်ပစ်ခတ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးပြောပြခဲ့ရမှာတော့
ရဲစခန်းကခုတော့မဟုတ်တိတ်တန်းရဲစခန်းရောညမရဲစခန်းရောရဲစခန်းကခုတော့ပြင်ဖြစ်တာလေလေကားပြင်းတဲ့ဆန်းဖြစ်တော့ဂျာမင်းမစခန်းစီပွားရေးကငါအဆူရတာအဲ့ဒီအချိန်မှာဟုတ်ကဲ့ဖြစ်ရကျင်းစီရအဲ့ဒီကျောင်းတော်ကတော့ဘာလို့အင်္ဂါပြီးတော့ဖြစ်တယ်။ဒီတော့အဲ့ဒီကျောင်းကျင်းသားလေးတည်သွားတာပေါ့။ဒီကျောင်းရဲ့စကံဆိုတာအလူနာခရိုင်ရဲ့ရုပ်မောင်ခရိုင်ရဲ့ရဲ့စကံမောင်ဒီကျောင်းမြို့မရဲ့စကံမောင်အဲ့လိုမျိုးရှိတယ်။အဲဟိုဘက်ဒီကျောင်းရဲ့ဘက်တော့ကျွန်တော်လည်းမသိဘူးဗျာ။
ကော့ကရိတ်မြို့ကပြည်သူတွေကတော့စိုးရိမ်ထိတ်လန့်နေကြပြီးတိုက်ပွဲတွေဖြစ်ပြီးကြတဲ့ကအိမ်တဲကနေအိမ်ပြင်ကိုမထွက်ရဲကြဘူးလို့လည်းဆိုပါတယ်။လက်ရှိမှာစစ်တပ်ကတော့ကင်းလဲတာတွေလုပ်နေတယ်လို့လည်းဆိုပါတယ်
။ဟာကြောက်တာပေါ့လမ်းမကြီးမှာဆင်းရဲဒါနဲ့အဲ့ဒီခင်ရင်ရင်းနေရတော့ဆန်ကြီးကိုသူတို့အော်တန်းတော့ကြားလိုက်တာ။တန်ရလူကြီးကော့ကိုလို့ရမှာနေကြဝန်နေကြသမမကျေသူကြီးစေတသားများတို့ဟောတာတော့ကြားလို့အဲတော့များလမ်းလိုက်တိတ်ဆိတ်ဘူးသူတို့တိတ်ဆိတ်နေတာလည်းလူမျိုးရှိဘူးဟိုရဲဟိုဆက်ကားရဲ့ကျင်းလဲနေ
KNU ဘက်ကသတင်းထုတ်ပြန်ချက်မှာတော့ကော့ကရိတ်မြို့ပေါ်မှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရဲမှုအပအဝင်12ဦးသေဆုံးခဲ့ပြီးလက်နက်6လက်နဲ့ဥပဒေအရာရှိ2ဦးရုံးလုံသား2ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ကော့ကရိတ်မြို့ပေါ်မှာတိုက်ပွဲဖြစ်ပြီးတာနဲ့စစ်ကောင်စီဘက်ကတော့လက်နက်ကြီးတွေနဲ့ကော့ကရိတ်မြို့အနီးကခြေဝါတွေကိုလိုက်လံပစ်ခတ်မှုတွေလုပ်နေပြီးဒေသခံတချို့ထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေလို့ဆိုပါရယ်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာမြဝတီခရိုင်ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေမကြာခဏဖြစ်နေပြီးအခုအခါမှာတော့ကော့ကရိတ်မြို့ပေါ်ကရဲစခန်းကိုဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပါရယ်ရှင
်ဒီသတင်းနဲ့ပတ်သက်ပြီးတော့ဩဂုတ်လ15ရက်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ကော့ကရိတ်မြို့မြမစီပွားရေးပန်းခင်းနှိမ်မှုကိန်းနဲ့ခရိုင်ရဲတပ်ဖွဲ့မှုရုံးကိုလက်နက်ကင်တွေလာရောက်ပစ်ခတ်ခဲ့ကြောင်းဖော်ပြထားပေမဲ့လို့လူသေဆုံးမှုသတင်းကိုတော့ကြေညာချက်မှဖော်ပြမှထားတာမရှိပါဘူး VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စကိုင်းတိုင်းဒေသကြီးတက်ကတိုက်ပွဲသတင်းဖတ်ဆက်ရအောင်ပါစကိုင်းတိုင်းဒေသကြီးရင်းမပင်မြို့နယ်နဲ့ပလဲမြို့နယ်အစပ်မှာဒေသခံကခွေတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်ကောင်စီကလီကျောင်းကနေပစ်ခတ်ပြီးတော့နေမြေရှင်းလင်းခဲ့တဲ့ရင်းမောင်းတိုင်းကျေးရွာကဒေသခံတွေဟာလည်းစစ်ဘေးတံကနေဆက်ပြီးတော့တင်ဆောင်နေကြပါတယ်ရန်ကုန်ကပေးပို့လာတဲ့စကိုင်းတိုင်းထက်ကတိုက်ပွဲအခြေအနေတွေကိုတော့ကိုဝင်းခတ်မောင်းကပြောပြထားပါတယ်ရှင
်စကိုင်းတိုင်းဒေသကြီးရင်းမပင်မြို့နယ်အပိုင်းရင်းမပင်နဲ့ပလဲမြို့နယ်အစပ်မှာရှိတဲ့ရင်းမောင်းတိုင်းကျေးရွာကိုဩဂုတ်လ17ရက်ကစစ်ကောင်စီလေကြောင်းအသုံးပြုပြီးနေပြင်းရှင်းလင်းလာပြီးလှုပ်ခဲ့ပြီးတော့တက်ဆွဲနေခဲ့ပါတယ်။အဲ့နောက်ဩဂုတ်လ12ရက်နေ့မှာရင်းမောင်းတိုင်းကျေးရွာနဲ့တက်ဆွဲနေတဲ့စစ်ကောင်စီတပ်ကိုဒေသခံကာကွယ်ရေးအဖွဲ့တွေစုပေါင်းပြီးဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဩဂုတ်လ14ရက်တနင်္ဂနွေနေ့မှာတော့စစ်ကောင်စီတပ်ဟာရင်းမောင်းတိုင်းကျေးရွာကနေပလဲမြို့နယ်ဘက်ကိုထွက်ခွာသွားချိန်ရွာသစ်ကျေးရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေထပ်ဖြစ်ပွားခဲ့ပါတယ်။ဩဂုတ်လ14ရက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့သူတူကအခုလိုပြောပါတယ်
။ကောင်စီဘက်ကပေါ့နော်။ဒီနေ့စစ်ကောင်စီဘက်ကဒီရမန်နဲ့ကြီးရွာနဲ့ဆုတ်ခွာသွားတဲ့နောက်ပိုင်းမှာကျွန်တော်တို့ခုပေါင်းကာကွယ်တပ်ဖွဲ့တွေဘက်ကနောက်ကနေပြီးတော့လိုက်နံပစ်ခတ်တဲ့ခါမှာဒီရမန်နဲ့အနောက်ဖက်ရွာတဲ့အရာရဲ့အနောက်နားပေါ့နော်။အဲ့အရာမှာပေါ့ရွာတဲ့အရာရဲ့နားမှာပေါ့နော်။ကျွန်တော်တို့ထိတဲ့တိုက်ပွဲဖြစ်တာရှိတယ်။မနေ့ကတော့တိုက်ပွဲဖြစ်တာတော့ဖြစ်ပြေးဖြစ်တာရှိတာပေါ့နော်။ဒါမနေ့ကတော့တိုက်ပွဲမှာကတော့ကျွန်တော်တို့ခုကကာကွယ်တပ်ဖွဲ့ဝင်တွေက၄ယောက်ကြာဆုံးတာရှိတာပေါ့နော်။ဒ အခြားသောဒီထိခိုက်ဒဏ်ရာမဆိုးရတဲ့အခြေအနေတော့ရှိတာပေါ့နော်
။ရေမောင်းနိုင်ကျေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေရောက်ရှိနေတဲ့အကြောင်းသတင်းပေါက်ကြားသွားတဲ့အတွက်စစ်ကောင်စီကဝေးရင်အပြင်မြေပြင်ကပါအင်အားသုံးပြီးပစ်ခတ်သွားခဲ့ရတယ်ဖြစ်ပါတယ်။ဩဂုတ်လ17ရက်စစ်ကောင်စီကလေကြောင်းကနေပစ်ခတ်မှုကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြင်အရသားတွေပါတိုက်ဆုံးခဲ့တယ်လို့ပလဲဒေသခံကာကွယ်ရေးတပ်ဖွဲ့တရင်ရှိကတာဝန်ရှိသူတူကအခုလိုပြောပါရယ်
။ဟောကျွန်တော်ဒီကြားသိရတာကတော့အရသားတယောက်တကကလေးတယောက်နောက်ထပ်အခြားအဖွဲ့တွေကတော့တဲမှာနှစ်ယောက်မျိုးသားတယောက်နဲ့မျိုးသမီးတယောက်ဆယ်ယောက်ခုနှစ်ယောက်ကတော့ရှိတယ်ဗျ။ဒီနေ့လက်ရှိနေထားတော့ကျွန်တော်တို့တိုက်ပွဲဒီနေ့မှာတော့ကျွန်တော်တို့တိုက်ပွဲမရှိပါဘူး။
စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုကြောင့်ဒေသခံကာကွယ်ရေးအဖွဲ့တွေအပြင်အရသားတွေအပါအဝင်အနည်းဆုံး10ဦးထက်မနည်းတေဆုံးနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ကြေးရွာတွေကိုပြန်လည်းမဝင်ရောက်နိုင်သေးတဲ့အတွက်အတိအကျကိုတော့အတည်ပြုဖို့ခဲယဉ်နေပါတယ်။ရေမောင်းတိုင်းကြေးရွာတွေကနေစစ်ကောင်စီတပ်တွေပြန်လည်းထွက်ခွာသွားပေမဲ့ဒေသခံတွေကတော့ကြေးရွာတွေပြန်မဝင်နိုင်ကြသေးပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့ရေမောင်းတိုင်းရွာသူတဦးကအခုလိုပြောပါတယ်
။ကြီးရပါလေကျုပ်ပြီးတန်ရှင်းရှင်းလင်းလေးလုပ်နေကြတော့မို့လို့အရွာတွေတော့ပြန်ဝင်လို့မရသေးဘူးရှင်။ဟိုလိုစစ်ကောင်တွေကတော့မရှိတော့ပါဘူး။အခုတည်းကတော့အဲ့အနန့်တဲ့တွေရောဗါတွေရောသို့ရင်ကတော့တိတ်ရွာရဲ့လူမရှိသေးဘူးရှင်။ပြန်မဝင်ရသေးဘူးရှင်။အဲ့အနန့်တွေကလည်းမကောင်းသေးဘူး။ရွာထဲမှာအဲ့ပုတ်နန်းနဲ့အကောင်သေးတာတွေပါတယ်လည်းပုတ်နေတာတွေရောဗါတွေရော
။ဒေသခံတွေဟာကြေးရွာတွေကိုပြန်မဝင်နိုင်သေးလို့စစ်ကောင်စီကလေကြောင်းကနေပစ်ခတ်တဲ့နေ့မှာထွက်ပြေးသူတွေရှိတယ်လို့ကြေးရွာတွေပိတ်မိနေသူတွေလည်းရှိခဲ့ပါတယ်။အခုချိန်မှာဒေသခံတွေဟာတကွဲတပြားဖြစ်နေပြီးတချို့လည်းအဆက်အသွယ်ပြတ်တောက်ပြီးပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ
်။စကိုင်းတိုင်းထဲကတိုက်ပွဲအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုဝင်းခမ်းမောင်ကပြောပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။ကဘာတဝမ်မြို့ကြီးပြကြီးတွေမှာအသုံးပြနေကြတဲ့အကြီးဆုံးနှစ်ရောင်ကြီးစွမ်းအင်သုံးလက်စစ်ထုတ်လို့ရေးစီမံကိန်းတွေထဲမှာမက္ကဆီကိုစီးတီးမြို့မှာတပ်ဆင်နေတဲ့စီမံကိန်းကလည်းတခုအပါအဝင်ဖြစ်ပါတယ်စွမ်းအင်ဆိုင်ရာလှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ AP သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ဦးတင်မောင်တန်းကတင်ပြထားပါတယ်ရှင
်မက္ကဆီကိုနိုင်ငံမြို့တော်ရဲ့ဘိုးစည်းမှာနှစ်ရောင်ကြီးသုံးလက်စစ်စီမံကိန်းတည်ဆောက်ရေးကမှန်မှန်ဆက်သွားနေပါပြီဒီစည်းမှာဈေးသည်4200ရှိပြီးနေတိုင်းဈေးလာသူ5000ရှိပါတယ်Alberto Valdez Palacios ဟာ Mexico City မြို့ရဲ့စွမ်းအင်ဖွံ့ဖြိုးတိုးတက်မှုနဲ့ရေရှည်ထိန်းသိမ်းရေးဌာနအထွေထွေညွှန်ကြားမှုဖြစ်ပါတယ်။ဈေးမှုပေါ်မှာတက်ဆင်မဲ့ Solar လျှက်စက်က18 MW ထုတ်ပေးလိုက်မယ်လို့သူကအခုလိုပြောပါတယ
်။ Estamos ante pues el
ဒီမှာစပြီးတက်ဆင်မဲ့ Solar လျှက်စက်စနစ်ရဲ့ရှေ့မှာအခုကျွန်တော်တို့ရှိနေပါတယ်။စုစုပေါင်း18 MW အထိထုတ်ပေးနိုင်မှာဖြစ်ပါတယ်။မြို့တွင်တက်ဆင်တဲ့စနစ်တွေမှာဒါဟာကမ္ဘာအကြီးအမားဆုံးစနစ်တွေထဲကတစ်ခုဖြစ်ပါတယ်
။နေအောင်ကြီးသုံးချက်စစ်ထုတ်လို့ရေးစီမံချက်ကိုမတ်လကစခဲ့ပြီးဒီနှစ်ကုန်မှာစထုတ်နိုင်မယ်လို့မျှော်လင့်ထားတာပါ။ဘိုးအစိုးရကဒေါ်လာတန်20ယင်းနီမြုပ်နှံပေးခဲ့ပြီးအစ်စ်နှစ်စစ်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်။ Alberto Valdez Palacios ကခုလိုဆက်ပြီးပြောပါတယ်
La Ciudad de México es privilegiada en la captura de radiación solar.
ဒီအောင်ကြီးဖမ်းယူရမှာမက္ကဆီကိုစီးတီးမြို့ကအခွင့်သားပါတယ်။ဒိန်ထူတဲ့နေတွေရှိပေမဲ့လည်းတစ်နှစ်လုံးကျွန်တော်တို့နေအောင်ကောင်းကောင်းရပါတယ်
။ဒီစီမံချက်ဟာမက္ကဆီကိုမြို့တော်ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်ရေးစီမံကိန်းရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်ပါတယ်။စီမံကိန်းမှာလွင့်ပြရတဲ့ပစ္စည်းလုံးဝမရှိသေးတဲ့အထိရည်မှန်းထားတာပါ။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့သွားလာရေးစနစ်လည်းပါရှိပြီးပြည့်စစ်ကိုဒီစီမံကိန်းမှာအဓိကထားပါတယ်။ပင်လယ်ပြင်အထက်မီတာ2200မှာရှိတာကြောင့်မြို့ကနေအောင်ကြီးစွန့်ရင်ရရှိဖို့အကောင်းဆုံးနေရာဖြစ်ပါတယ်လို့ Alberto Valdez Palacios ကပြောပါတယ်။ဒီစီမံချက်ကြောင့်တက်တာမယ်လို့ဈေးသည် Susana Ramos ကမျှော်လင့်ပါတယ်။နှစ်လတစ်ခါမီတာကြီးဆောင်ရမှာဒေါ်လာ200ထိပေးဆောင်နေရတဲ့ဈေးသည် Susana Ramos ကအခုလိုဆိုပါတယ
်။
ကျမတို့ကအာလူးကိုအဓိကထားပါတယ်။လုပ်ငန်းကစခါစားရှိပါသေးတယ်။မတ်လမှာစကရေကအခုတတိမီတာကြီးကတအားဈေးကြီးတာပဲရှင့်ပြည့်စစ်တက်သားမဲမိချောင်းသုံးပါတယ်ဒါပေမဲ့ဒါလည်းဈေးကြီးတာပါပဲ
အသီးနှံတွေရောင်းတဲ့အယ်ဗီယာကတော့အခုလိုပြောပါတယ
်
ဟုတ်ပါတယ်ကျမတို့လျှက်စစ်သုံးပါတယ်ဈေးနည်းနည်းကြီးတယ်အခုသူတို့လုပ်နေတဲ့စီမံချက်နဲ့ဆိုဈေးရိတ်စကားတွေကျသွားမှာပ
ါဆိုလာပြားတွေဟာအနှစ်20ထဲမနည်းခံနိုင်မယ်လို့ခံမှန်းထားတာပါနှစ်30အထိတောင်အသုံးပြုနိုင်ရရှိတယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
။ပ က္ကစီကိုစစ်တေကနေအောင်ကြီးဆွမ်းအင်တုံးစီမံကိန်းအကြောင်းဦးတင်မောင်သားတင်ပြတော်လာပါရှင်တောတာရှင်များရှင် VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတော့မကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကို VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်အခုတော့ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းသတင်းဖက်လဲအောင်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိနေကြတဲ့လူငယ်လူရွယ်တွေစုပြီးတော့ယူကရိန်းကိုကူညီဖို့ဆိုပြီးအစားအသောက်ဈေးရောင်းပွဲပြုလုပ်ခဲ့ပါတယ်ဒီဈေးရောင်းပွဲမှာပါဝင်တဲ့စေတနာဝန်ထမ်းတွေကယူကရိန်းအစားအစာတွေကိုချက်ပြုတ်ရောင်းချတာအပြင်စိတ်ဝင်စားတွေယူကရိန်းအစားအသောက်ချက်ပြုတ်နည်းကိုလည်းတင်ပေးပါတယ်ဒီဈေးရောင်းပွဲကိုတွားခဲ့တဲ့ရုရှားသတင်းဌာနကသတင်းကိုတော့ကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်စေတနာဝန်ထမ်းခရစ်စတီနာနဲ့ယူလီယာတို့တငယ်ချင်းနှစ်ယောက်ဟာဒီဈေးရောင်းပွဲမှာရောင်းချမယ့်အစားအသောက်တွေကိုတညာလုံးချက်ပြုတ်နေကြတာပါ။သူတို့ချက်ထားတဲ့အစားအသောက်တွေနဲ့ပတ်သက်လို့ယူလီယာကရုရှားလိုရှင်းပြပါတယ
်။
မောင်လာဦးဟင်းချိုအေးအေးကလီတာ40အပူကလီတာ50ဆိုပြီးတော့နှစ်မျိုးချက်ထားပါတယ်။မောင်လာဦးဟင်းချိုကိုမိုပဲရိုနဲ့လည်းတသက်လို့ချက်ထားပါတယ
်။လော့စ်အန်ဂျလိစ်မြို့မှာစည်စနဝန်ထမ်းတွေကဈေးရောင်းပွဲကိုကျင်းပကြတာပါ။သူတို့ကယူကရိန်းအတွက်တောင်းနဲ့ချီတဲ့ဒေါ်လာတွေကိုပို့ပေးနိုင်ခဲ့ပြီးဒီပွဲကတစ်ဆင့်လူငယ်တွေအတွက်လဲယူလီယာကအခုလိုသတင်းစကားပါလိုက်ပါတယ
်။အလုံးပကလေးညဘာမှမ
ရှိ user တွေကိုကျွန်မပြောချင်တာကတော့ကဘာကြီးကလူဆိုးတွေနဲ့ကြီးပဲပြည်နေတာမဟုတ်ပါဘူး။ကုညီပေးခြင်းတဲ့သူတွေလည်းရှိပါတယ်လို့ပြောချင်ပါတယ်
။ဒီပွဲမှာလာကူနေတဲ့ယူလီယာခူမီနာလိုစေတနာဝန်ထမ်းအတော်များများဟာမိသားစုဆွေမျိုးတွေယူကရိန်းမှာရှိနေကြတာကြောင့်သူတို့လည်းဒီအတိုင်းရကြည့်မနေနိုင်ကြပါဘူ
း။ Друзья, 14 человек мы
ကျမတို့ကတငယ်ချင်း14ယောက်ရှိပါတယ်။ဒါကတော့ယူကရိန်းတွေ၃ချိန်မြောက်ရမုံငွေရှာရေးပွဲပါ။စစ်မဖြစ်ခင်အချိန်နဲ့စစ်ဖြစ်ပြီးကာလဆိုပြီးတော့ဘဝတွေကလုံးဝကိုပြောင်းလဲသွားပါတယ်
။ဟာလီနာဘွန်ဒါဟာစေတနာဝန်ထမ်းတူဖြစ်ပြီးယူကရိန်းဒုက္ခသည်တွေနဲ့ပုံမှန်ဆက်သွယ်ရှိသူပါ။အမေရိကန်ဆွေရရဲ့ယူကရိန်းအတွက်ညှိနှိုင်းခြင်းဆိုတဲ့အစီအစဉ်ကြောင့်သူမကယူကရိန်းဒုက္ခသည်တွေအမေရိကန်ကိုလာနိုင်အောင်ကူညီပေးနေပါတယ်
многие люди ищут помощи
ရှင်ရောင်းများကအကူအညီလိုနေကြတာပါသူတို့ကိုတာဝန်ခံခေါ်ပေးနိုင်တဲ့သူမရှိရင်ဒီလိုလာလို့မရပါဘူးကျမကအမျိုးသမီးတွေနဲ့ကလေး၅ရက်ကိုတာဝန်ခံခေါ်ပေးပြီးပါပြီ
အိုလီနာတာကာရေဗာဟာယူကရိန်းကရောက်လာတဲ့ဒုက္ခသည်တူပါယူကရိန်းကိုဖုံးခေါ်တဲ့အခါစစ်ပွဲအခြေအနေတွေကြောင့်စိတ်မချမ်းသာဖြစ်ရတယ်လို့သူကပြောပါတယ
် очень часто мои родные мои друзья
ဖုံးပြောတိုင်းလိုလိုပဲဖုန်းချကန်ဒီမှာတငယ်ချင်းတွေမိသားစုဝင်တွေကမိုးကြပါတယ်ပြီးတော့မျောလင်းတဲ့လေလံမျိုးနဲ့ငါတို့ပြန်တွေ့ကြမယ်နော်လို့ပြောကြပါတယ်ကျမကလည်းတွေ့မှာပေါ့တွေ့ဖို့အစီအစဉ်လေးများပြီးလုပ်ထားတယ်လို့ပြန်ပြောရပါတယ်ဒါပေမဲ့ဖုန်းချပြီးရင်တော့ကျမငိုရတော့တာပါပဲဘာဖြစ်လို့လဲဆိုတော့ကျမတို့တကယ်ရောပြန်တွေ့ပါမလားဆိုတာကျမလည်းမသိပါဘူ
းဒီပွဲမှာလာကူပေးနေသူအများစုဟာယူကရိန်းလူမျိုးတွေဖြစ်ပေမဲ့Anoli ကတော့ Ukraine ကမဟုတ်ပါဘူး
။ Now I'm very open minded to kind of the plights that everyone's going through.
ကျွန်တော်တို့လုံနေကြတာကိုအမြင်ကျယ်ကျယ်နဲ့ကျွန်တော်လေ့လာနေပါတယ်။တကယ်အကူကြီးလိုအပ်နေသူတွေကိုကိုတက်နိုင်သော်ကူညီပေးတာမျိုးလည်းလုပ်ချင်ပါတယ်
။ဒီဈေးရောင်းပွဲကိုဥဆောင်ကျင်းပသူတွေကတော့ဒါဟာ Ukraine အတွက်ရန်ပုံငွေရှာပွဲတက်တက်မဟုတ်ပဲရုရှားရဲ့ကျူးကျော်စစ်ကိုလူတွေမေ့မတော့အောင်တစ်ဖက်တစ်လမ်းကနေလှုပ်ဆောင်နေကြတာလို့ပြောကြပါတယ်ခင်ဗျာ။
လိုက်တင်ပြတော့ပါရှင် VOA ကထုတ်လင်းပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီး blogger တွေပြောသမျှစတဲ့သတင်းပတ်စင်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖတ်ယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးသတင်းထောက်မဆုနဲ့ဆက်ရအောင်ပါ။ရန်ကုန်ကပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဒီမိုကရေစီတော်လှန်ရေးအထိတ်အမှတ်လှုပ်ရှားမှုတွေမြန်မာနိုင်ငံနေရာတချို့မှာကျင်းပခဲ့ကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်များကြာရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့မှာပြည်ရင်းပြည်ပလှုပ်ရှားမှုတွေအကြောင်းရန်ကုန်ကပေးပို့တဲ့ဒီတစ်ပတ်ရဲ့သတင်းတော်မဆုအစီအစဉ်ကိုတင်ပြပေးပါမယ်ကျွန်တော်ကတော့ဇွန်ဝက်လိုက်ပါ34နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်နေ့အဖြစ်တက်ကြွလှုပ်ရှားသူတချို့ကမပြီးဆုံးသေးတဲ့ရှစ်လေးလုံးလူတို့လွတ်မြောက်ရေးတို့အတူယုံဆိုတဲ့စာရန်ကန်ဆောင်ပြီးဩဂုတ်လ10ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကရန်ကုန်မြို့နယ်နေရာတချို့မှာလျှက်တပြက်ဆန္ဒပြတာတွေရှိခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့အတွင်းလူအသွားအလာများပြီးစစ်ကောင်စီတပ်တွေရှိနေတတ်တဲ့နေရာတွေထဲမှာပဲလှုပ်ရှားမှုတချို့ရှိခဲ့တာပါ။ဆုလင်နဲ့အင်းရကံပေါင်နားမှာနံပါတ်8ကနန်းရေးထားတဲ့ထီးအနဲ့ရောင်စောင်းပြီးလူငယ်၄ဦးကရှစ်လေးလုံးနှစ်ပတ်လည်နေ့ကိုထီးသပိတ်အဖြစ်လှုပ်ရှားခဲ့ပါတယ်။ရွှေပြည်သာမြို့နယ်မှာလည်းကျောင်းသားတမကအဖွဲ့တွေပူးပေါင်းပြီးမပြီးဆုံးသေးတဲ့ရှစ်လေးလုံးလူတို့လူမြောက်ရေးတို့အတူယုံဆိုတဲ့စာသားကိုမြို့နယ်အတွင်းကနေရာတချို့မှာချိတ်ဆွဲပြီးရှစ်လေးလုံးလူတို့လှုပ်ရှားမှုမှာပါဝင်ခဲ့ပါတယ်။ရန်ကုန်မြို့မှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေတွေကြောင့်ရွှေပြည်သာမြို့နယ်ကမြေပြင်တပိတ်တွေကိုယာယီရနာထားပေမဲ့ရှစ်လေးလုံးနေ့မှာတော့လုံခြုံရေးတင်းကျပ်ထားတဲ့ဂျာကပဲလှုပ်ရှားမှုဖြစ်ခဲ့တယ်လို့ရွှေပြည်သာမြို့နယ်တပိတ်ကော်မတီတာဝန်ရှိသူတဦးကပြောပါတယ်။
ကျွန်တော်တို့ရဲ့အဖုံးပေါ်ကိုရောက်လာတဲ့ဒီတမိုင်းမီးတရာဝင်ကြီးကိုကျွန်တော်တို့ကဟိုရေးရေးချင်ချင်နဲ့တာဝန်ထမ်းဆောင်ဖို့အတွက်တာဝန်ရှိတယ်လို့ထင်ထားတဲ့အတွက်ကြောင့်မို့ကျွန်တော်တို့တွေအားဒီလိုမျိုးဟိုဆရာနာရှင်ဒုက္ကြာကြီးပေါ့နော်ဒီကဆရာနာရှင်ဒုက္ကြာကြီးဒီတိုင်းမမတ်နဲ့ကျွန်တော်တို့တွေလှုပ်ဆောင်နေခြင်းပဲဖြစ်ပါတယ
်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကစပြီးဒေသခံကာကွယ်ရေးလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေလည်းနေရာဒေသတချို့မှာပေါ်ပေါက်လာခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့အကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းအတွင်းကဒေသတွေမှာလည်းအာဏာရှင်တော်လှန်ရေးလူထုလှုပ်ရှားမှုတွေကအခုချိန်ထိရှိနေပါတယ်။သခိုင်းတိုင်းစလင်းကြီးမြို့နယ်မှာလည်း34နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနှစ်ပတ်လည်နေ့အထိမ်းအမှတ်ပြုလုပ်ခဲ့ပြီးအဲ့ဒီလှုပ်ရှားမှုမှာလူထုပါဝင်တာလည်းရှိခဲ့ပါတယ်။အာဏာရှင်ကိုတော်လှန်တဲ့နေရာမှာလူထုပါဝင်မှုကလည်းအရေးကြီးပြီးတော့ဒီအပေါ်ကိုဒေတာအသီးသီးမှာရှိနေကြတဲ့လက်နက်ကင်အဖွဲ့တွေကလည်းကာကွယ်ပေးဖို့ရင်းမပင်ဆလင်းကြီးကျေးရွာပေါင်းစုံတပိတ်ကော်မတီဦးဆောင်သူတဦးကပြောပါတယ
်ဒီကျွန်တော်လှုပ်ရှားနေတာတော့ဆလင်းကြီးရင်းမပင်ဆိုပြီးတော့ကျွန်တော်တို့ကဒီရွာပေါင်းစုံတပိတ်ဦးဆောင်ကော်မတီဆိုတော့ဖွဲ့တဲ့ခါမှာဟိုလူတို့ကလည်းပါတယ်ဆိုတော့တချက်တော့ရှိရပါတော့ကျွန်တော်တို့လှုပ်ရှားတဲ့နေမျိုးကရန်သူနေမျိုးပေါ့နော်ရန်သူအခြေစိုက်စခန်းနေနဲ့အရန်ကြီးတဲ့နေရာပဲလေအနေရနေတဲ့နေရာမှာလူလူတိုက်ပွဲတွေပေါ်ဆောင်ရတဲ့နေရာမှာအနေရတော့များလာပါတော့သို့တော့အဲကျွန်တော်တို့လူမျိုးရန်သူစခန်းနေနဲ့မနီးစပ်တဲ့အခြားသောဒေသကဒီသခိုင်းတိုင်းမှာမဟုတ်ဘဲတနိုင်ငံလုံးမှာရှိတဲ့ကျေးလက်ဒေတာကလူလူတွေအနေနဲ့လူလူတိုက်ပွဲတွေကိုယုံကြည်ကြည်နဲ့ကျွန်တော်ပြန်လည်ဖော်ဆောင်ပေးခြင်းနဲ့ပြီးရင်တော့တက်ဆိုင်ရာဒီလက်နက်ကိုင်တော်လည်းအင်အားစုတွေအနေနဲ့လည်းလူလူတိုက်ပွဲတွေပေါ်မှာတိုက်ပွဲနှိမ့်နာခြင်းမတူပေမဲ့အခါအလျော်စွာဝန်ရံပူးပေါင်းပြီးတော့မှဒီလူလူတိုက်ပွဲတွေကိုလုံခြုံရေးယူပြီးတော့မှဆောင်ရွက်နိုင်တာမျိုးတွေဆောင်ရွက်ပေးဖို့အဲဒါလေးပြောကျွန်တော်တို့ကဖြည့်ဆွတ်ပြောခြင်းနဲ့ပေါ့လေဒါမှလူလူတိုက်ပွဲအရှိန်ပြန်ကောင်းလာမှတော်လည်းတော့ကပို့ပြီးတော့အားကောင်းလာမှာပေါ့နော်အဲအဲ့ဒါလေးကိုကျွန်တော်ဖြည့်ဆွတ်ပြောခြင်းပါလေဗျ
34နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်နေ့မတိုင်ခင်မှာပဲထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုကျင်းမီအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီဘက်ကတည်တံပေးကွန့်မြစ်လိုက်တာကြောင့်နိုင်ငံတကာကဝေဖန်ရှုတ်ချနေတဲ့အချိန်ဖြစ်ပါတယ်။ရန်ကုန်အမေရိကန်တန်ယုံကတော့ကိုကျင်းမီအပါအဝင်ဒီမိုကရေစီအရေးအတွက်လှုပ်ရှားရင်းအသက်ဆုံးပါခဲ့သူတွေကိုအမတ်တရဂုဏ်ပြုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလရှိလာကဒီနွေဦးတော်လိုင်းရင်မှာစစ်အာဏာရှင်တွေကိုလုံးဝအမြင့်ဖြတ်ပစ်ဖို့လိုတယ်လို့ရှစ်လေးလုံးအထိမ်းအမှတ်အောင်မွေပွဲအခမ်းအနားမှာအွန်လိုင်းကနေပြောကြားခဲ့ပါတယ
်ကျွန်တော်တို့ယနေ့တော်လိုင်းရင်ဟာ
66 90 dollar ရဲ့နောက်ဆက်ဖြစ်တဲ့ Spring Revolution ကတည်းကလူဦးတော်လမ်းရဲ့ဖွဲ့မှာဥဆောင်နေတဲ့ကောင်းဆောင်ကြီးများနဲ့ပတ်သက်မှုကတော့ဆက်အာဏာရှင်ကိုဘယ်တော့မှမျက်နှာပေးလို့မရဘူး။အငုတ်ရောလုံးဝပြတ်ထွက်သွားအောင်နောက်ဆုံးဖြစ်နိုင်တော့အဲ့ဒီအငုတ်တွေမထွက်နိုင်အောင် Acid ပါလောင်းပြီးတော့ကျွန်တော်တို့အမြင့်ဖြတ်ရမှာဖြစ်ပါလေ။
ဒီမိုကရေစီအရေးလှုပ်ရှားသူတွေနဲ့အဖွဲ့အစည်းအသီးသီးကလည်းရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်အထိမ်းအမှတ်ကြီးညာချက်တွေထုတ်ပြန်သလိုလှုပ်ရှားမှုတွေနေရာအနှံ့မှာကျင်းပခဲ့ကြပါတယ်။ပြည်တွင်းမှာရှိနေတဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဩဂုတ်လ9ရက်၊10ရက်နဲ့9ရက်နေ့တွေမှာရှစ်လေးလုံးအထိမ်းအမှတ်လှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်ခဲ့ကြသလိုပြည်ပနိုင်ငံအသီးသီးမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေဟာလည်းရှစ်လေးလုံးလှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်။88မျိုးဆက်တူဖြစ်တဲ့ဦးမင်းကိုနိုင်ကလည်းရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံ34နှစ်တန်ခဲ့တဲ့အထိအခုအချိန်မှာလည်းဒီမိုကရေစီအတွက်ຫນွေဥတော်လိုင်းရေးမှာပါဝင်သူတွေရှိနေတယ်လို့အွန်လိုင်းကနေပြုလုပ်တဲ့34နှစ်ပြည့်ရှစ်လေးလုံးအခမ်းအနားမှာပြောကြားပါတယ
်ပြည်သူတွေအားလုံးရဲ့ဆွေမျိုးတွေထဲမှာမိသားစုတွေစုဝင်နေတဲ့မှာတော်လိုင်းရေးတပ်သားတွေပါဝင်နေပါတယ်ပုံတရာမျိုးစုံနဲ့ပါနေတာနိုင်ငံတကာရောက်နေတဲ့ပြည်သူတွေထဲမှာတော့မှအလုတ်ချမ်းတော့ရတဲ့ကျွန်တော်တို့ရဲ့ညီကိုတွေမောင်နှမတွေအောက်ခြေသိအလုတ်တွေနဲ့ဝင်းဝေးရှာရှာနေရသူတွေနောက်ဆုံးအခုလောက်ရတဲ့ကျွန်တော်တို့ပြည်သူတွေကိုယ်တိုင်သူတို့အကျွေးတွေကိုမဆက်နိုင်သေးပဲနဲ့ဟောဒီတော်လိုင်းရေးထဲမှာနိုင်ငံရေးထဲဝင်နေကြသေးပါတခြားသောလုံအားများတန်ဖိုးများနဲ့ပါဝင်နေကြသေးပါခုနပြောခဲ့သလိုမိသားစုတွေဝင်နေအတိုင်းဝိုင်းတိုင်းမှာတော်လိုင်းတပ်သားတွေပါနေပါတ
ယ်။ရှစ်လေးလုံးအထိမ်းအမှတ်ရန်ကုန်မြို့မှာပြုလုပ်တဲ့ထိသပိတ်ကိုအမေရိကန်၊ဂျပန်၊ထိုင်ဝမ်၊ပြင်သစ်နဲ့ဩစတြေးလျတို့မှလည်းဒီမိုကရေစီအရေးလှုပ်ရှားသူတွေကပြန်ပြီးပြုလုပ်ခဲ့ကြပါတယ်။ဒါ့အပြင်တော်လိုင်းရေးအတွက်လိုအပ်နေတဲ့မြန်မာပြည်တွင်းကနေရာတွေစီလူရန်ဖို့နယူးယောက်မှာလည်းရှစ်လေးလုံးအထိမ်းအမှတ်ရန်ကုန်ငွေဈေးရောင်းပွဲကိုပြပရောက်မြန်မာတွေဦးဆောင်ပြုလုပ်ခဲ့ကြပါတယ်။အမေရိကန်နဲ့ကနေဒါတန်ယုံကလည်းရှစ်လေးလုံးအထိမ်းအမှတ်ကြီးညာချက်ထုတ်ပြန်ပြီးလွတ်လပ်မှုနဲ့ဒီမိုကရေစီကျိုးပန်းနေကြတဲ့မြန်မာပြည်သူတွေအတွက်အရက်တည်တယ်လို့ဆိုပါတယ်ဒီမိုကရေစီလွတ်လပ်တောင်းတမှုနဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့ဆီယနာရှင်အဖွဲ့အစည်းတွေကိုတောင်းဆိုထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါမယ
်သတင်းထောက်မှတ်စုအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်ဘရာဇီးနိုင်ငံရဲ့ကော်ဖီထုတ်လုပ်မှုအများဆုံးကပြပတင်မမှုကဖြစ်ပါတယ်ဒါပေမဲ့လည်းအထူးတော့ကော်ဖီတစ်စိတ်တစ်သွင်းနဲ့ပြည်တွင်းစျေးကွက်ကလည်းကြီးထွားလာနေပါတယ်Rio de Janeiro မှာကျင်းပနေတဲ့ coffee ပွဲတော်ကအရှိအသွေးမြင့် coffee စီတွေဟာပြပွဲလာသူတွေကြားမှာရေပန်းစားနေပါတယ်။ EB သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြထားပါတယ်ရှင်။
ဘရာဇီးနိုင်ငံဟာကမ္ဘာပေါ်မှာ coffee ထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်။နိုင်ငံတွင်းမှာရွယ်အစားဆုံး coffee စိုက်ကွင်းပေါင်း2သိန်းလောက်ရှိတာပါ။ဒီထဲကတစ်ခုကတော့Guaybel ဖြစ်ပြီး Rio de Janeiro ရဲ့အရှေ့မြောက်ပိုင်း93မိုင်အကွာကဘွန်းဂျာတင်မှာရှိတဲ့ coffee စိုက်ကွင်းဖြစ်ပါတယ်။ coffee စုခူးတဲ့ယာတီကလည်းကုံဆုံးလူဖြစ်နေပါပြီ။ coffee ဓိရိကိုလှုပ်ခါချပြီးခူးဆွတ်တဲ့ဆက်တွေနဲ့အလုပ်လုပ်ကြပါတယ်။ပြီးရင်အရွက်တွေနဲ့အယိုးတွေကိုတစ်ခါတည်းရှင်းပါတယ်။ပင်မဆောင်အရောက်မှာတော့ခူးဆွတ်ထားတဲ့ coffee တွေတဲကအထူးတန်းဝင် coffee အတွက်တီးတန့်လုပ်ပါတယ်။လက်နဲ့ရွေးပြီးအစိမ်းရောင်ကော်ဖီစိတ်အလုံးကိုဖဲပါတယ်။အဲလီနိုရာအီတယ်ကကော်ဖီဆိုင်လေသမားတအူဖြစ်ပါတယ
်။ Ele vem para esse terreiro aqui aonde as mulheres
ကော်ဖီစိတ်အစိမ်းရွေအလုံးကိုဖဲရှားတဲ့အမျိုးသမီးတွေရှိတဲ့ဒီနေရာကိုယူလာရပါတယ်။ကောင်းကောင်းမှဲ့တဲ့ကော်ဖီတွေကိုပဲချက်ပါတယ်လို့သူမကပြောခဲ့တာပါ။အာတယ်နဲ့သူမရဲ့ခင်ပွန်းဖြစ်သူတို့က2016ခုနှစ်ကတည်းကအထူးကော်ဖီထုတ်လုပ်နေကြတာဖြစ်ပါတယ်။ကော်ဖီစေးတွေအချို့တတ်ပိုလာစေဖို့အတွက်သူတို့ကတက်တူအိုးကြီးတွေကိုသုံးပြီးအချင်းဖောက်ပါတယ်ပြီးရင်ကော်ဖီစေးတွေကိုအရေးမှာအချောက်ခံပါတယ်ကော်ဖီဆိုင်တောင်သူအာဒယ်ကအခုလိုဆက်ပြီးပြောပါတယ
် Son cafés fermentados a fazenda especialista em fazer cafés fermentados
ဒီကော်ဖီကအိုးထဲမှာ6ရက်ရှိနေပါပြီဒီမှာအချောက်ခံတဲ့နေရာမှာအချောက်ခံဖို့အတွက်ယူလာတာပါလို့သူကပြောတာပါကော်ဖီစိရေကိုကော်ဖီမထုတ်ခင်စိုးထိုင်းစာအပေါ်မှာမူတည်ပြီးအချောက်ခံတဲ့အခင်းပေါ်မှာက
coffee ဈေးတွေကိုစုစုပေါင်းရက်ပေါင်း30ထားပါတယ်။ Rio de Janeiro မှာလူကြိုက်များလာတဲ့ coffee ပွဲတော်ဟာဆိုရင် coffee ထုတ်လုပ်သူတွေ coffee အရေးကျွမ်းကျင်သူတွေနဲ့ coffee ဆိုင်တွေနောက်လူလူကြားတွေ့ဆုံမှုလည်းဖြစ်ပါတယ်။ Rio coffee ပွဲတော်ကိုဒီနှစ်မှာအနည်းဆုံး4ကြိမ်ကျင်းပပါတယ်။ကာလရှည်လာတာနဲ့အမျှ coffee ထုတ်လုပ်မှုနဲ့ coffee စားသုံးမှုကတစတစပြောင်းလဲတိုးတက်လာတာကိုတွေ့မြင်ရပြီးအထူးထုတ်ကော်ဖီလဲတိုးလာပါတယ်ပက်ထရစ်ဖော့စ်ကလက်မှတ်ရကော်ဖီအရေးအသွေးသတ်မှတ်သူဖြစ်ပြီးကော်ဖီအတွက်တစ်ခုချင်းစီကို300ကနေ100အထိအရေးအသွေးသတ်မှတ်နံပါတ်တွေပေးရပါတယ်အထူးတန်းဝင်ကော်ဖီတွေဖြစ်ဖို့ကတော့အနည်းဆုံးအလွန်ကောင်းအဆင့်အမှတ်80အနည်းဆုံးရဖို့လိုအပ်ပါတယ်အချင်းတက်ကော်ဖီသားအနတ်အရသာတို့ကအဓိကကြပါတယ်အထူးတန်းဝင်ကော်ဖီအဖြစ်တန်းဝင်လို့သူကော်ဖီထုတ်လုပ်သူတွေအနေနဲ့တော့အဆင့်မြင့်တန်းဝင်ဖို့အတွက်လိုအပ်ချက်တွေကိုလေ့လာကြရပါတယ်။လက်မှတ်ရကော်ဖီအရေးအသွေးစစ်ဆေးသူပက်ထရစ်ပေါ့တ်စ်ကအခုလိုပြောပါတယ
်။
ဒီလက်ကကော်ဖီထုတ်လုပ်သူတွေထံကိုကိုယ်တိုင်သွားကြည့်ပါလေ။သူတို့ရဲ့ခင်းချင်းကိုစစ်ပါလေ။ထူးတန်းဝင်ကော်ဖီထုတ်ဖို့အတွက်ခြေနေမျိုးရှိတာတွေ့ရစင်တော့ကော်ဖီပြင်းတွေကိုပန်းစာပွင့်ရင်းနဲ့ဆက်လို့ကော်ဖီကုစချင်းနဲ့၆ခန်းကြီးအဆုံးထိသူတို့ကိုလမ်းညွှန်ပေးပါလေ။
လက်မှတ်ရကော်ဖီအရေးအသွေးစစ်ဆေးသူပက်ထရစ်ပေါ့တ်စ်ကကော်ဖီထုတ်လုပ်မှုရဲ့အဓိကဖြစ်တဲ့အရသာပိုင်းကိုအလေးထားဆောင်ရွက်ပါတယ
်။ Pessoal hoje está aprendendo a tomar café. Porque o café é um tempo
atrás. ကော်ဖီကတည်းကမလိုပါဘူး။ချူရက်ထဲကိုလည်းမလိုပါဘူး။ချူရက်ကပါပြီးသားဖြစ်ပါတယ်။ဒါကြောင့်လဲထုထုတ်ကော်ဖီဖြစ်ရအောင်။အများကြီးတိုးလာပါတယ်။ဟိုကောင်းတဲ့ကော်ဖီကိုစိုက်လာတဲ့လူတွေများလာတာကြောင့်လဲသိပြီးကျိုးရှိနေပါတယ
်။ကော်ဖီပွဲတော်မှာတော့ဖွင့်နေချကော်ဖီဆိုင်တွေအပြင်အစ်စ်တွေလည်းပါလာပါတယ်။ကော်ဖီကုန်တယ်တူဖြစ်တဲ့ Landro Codiro ကအခုလိုပြောပါတယ
် Eu tenho observado o aumento da do número de cafeterias
ကော်ဖီလုပ်ငန်းမှာနှိမ့်ယူထားတဲ့ဒေသခံစုံဦးပြည်ထွင်လုပ်ငန်းရှင်တွေပဲဖြစ်ဖြစ်ဒါမှမဟုတ်လည်းလုပ်ငန်းကွဲလုပ်သူတွေပဲဖြစ်ဖြစ်ဈေးဝယ်စင်တာကြီးတွေတဝိုက်မှာလမ်းတွေပေါ်မှာနေရာအနှံ့မှာကော်ဖီဆိုင်တွေတိုးလာတာကိုတွေ့ရပါတယ်
ဘာဆိုရာစ်တောင်ကော်ဖီကျောင်းကိုတည်ထောင်သူတူဖြစ်တဲ့ကာလို့စ်လီမာရဲ့အနုစိတ်လာတဲ့ကော်ဖီလှော်ခြင်းနဲ့ပတ်သက်တဲ့နှီးနှော်ဖလှယ်ပွဲတွေလည်းကော်ဖီပွဲတော်မှာပါဝင်ပါတယ်။ရိုးရာနီလန်တွေနဲ့အသားကျနေသူတွေအတွေ့စမ်းသစ်တဲ့နီလန်တစ်ခုဖြစ်တဲ့ကော်ဖီလှော်ခြင်းလုပ်ငန်းစဉ်ကိုဒီအဆင့်မြင့်ဆက်တွေကအစအဆုံးထိမ့်ချုပ်လုပ်ကင်နိုင်ပါတယ်။ကော်ဖီဈေးတွေဟာပြောင်းဘူးပေါက်ပေါက်နဲ့တူတယ်လို့လီမာကပြောပါတယ်။ရည်ရက်ခန်းချောက်သွားတာနဲ့အမျှပေါ်လာတာလို့သူကပြောတာပါအထူးတန်းဝင်ကော်ဖီတွေကတော့ပုံမှန်အဖြစ်အညိုပြော့အဆင့်လောက်သာလှော်ပြီးအဆင့်နှိပ်ကော်ဖီတွေကတော့အယောင်ပိုပြီးတော့ရင့်လေရှိပါတယ်ဘာဆရာတောင်ကော်ဖီချောင်းကိုတီထောင်သူတူဖြစ်တဲ့ကာလော့စ်လီမာကအခုလို့ပြောပါတယ
်ကော်ဖီစပက်ရှယ်လ်Ele vem crescendo muito.
အထူးတန်းဝင်ကော်ဖီတွေကကမ္ဘာတစ်သားမှာပိုပြီးတိုးလာပါတယ်။ဘရာဇီးလ်မှာဆိုရင်တစ်နှစ်ကို30ရာခိုင်နှုန်းလောက်ကိုတိုးလာပါတယ်။ဒါတောင်မှတိတ်ပြီးနည်းနေပါသေးတယ်။လူအများစုကတော့အထူးတန်းဝင်ကော်ဖီတွေအကြောင်းသိပြီးမသိကြသေးပါဘူး။လူတွေကစပြီးတော့သိလာနေပြီးပုံမှန်တောက်နေကြတွေနဲ့နှိုင်းရှင်လာပါတယ်။ဒါကပြန်လည်မရှိတဲ့တလန်းသွားဖြစ်ပါတယ်လို့ကျွန်တော်အမြဲပြောလို့ရှိပါတယ်။ဒီချိန်တစ်ခါလောက်အထူးကော်ဖီလုပ်ပြီးဆိုတာနဲ့အစင်လာကော်ဖီဘက်ကိုပြန်လှည့်လို့မရတော့ပါဘူး။
တော့ကော်ဖီစပက်ရှယ်ဆီယယ်ဆီယယ်ကိုမက
န်ဆယ်လ်မရဘူးတာပုံကော်ဖီထရက်ဒီရှင်နယ်။အောက်ကလ17ရက်နဲ့16ရက်နေ့မှာထပ်ပြီးကျင်းပမယ်ရီယိုကော်ဖီပွဲတော်ဟာဆိုရင်ထောင်နဲ့ချီတဲ့ကော်ဖီချစ်သူတွေနဲ့အထူးကော်ဖီဝယ်လက်တွေထောင်ချီတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။ဘရာဇီးကော်ဖီလုပ်ငန်းအဖွဲ့ ABIC ရဲ့စီးရင်အရာအထူးတန်းဝင်ကော်ဖီအဖြစ်အသိအမှတ်ပြုခံရတဲ့အရေးအတွက်က2022ခုနှစ်မှာ289အထိရောက်ရှိလာပြီးဒီရေအတွက်ဟာဆိုရင်2019ခုနှစ်နဲ့နှိုင်းယှဉ်ရင်88ရာခိုင်နှုန်းတိုးလာတာဖြစ်ပါလေရှင
်မတ်တင်ကြီးတင်ဆက်ထားတဲ့စီးပွားရေးအစီအစဉ်ကိုကြားခဲ့ရတာပါရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်သွားဖို့ရှိပါတယ်
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class ကြီးတွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစင်တကာသိရှိပြီးသွေးဖြူဥတွေသုံးလို့ကာကွယ်ရေးနည်းလမ်းနှမျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာ cell တွေကအဓိကပါ။သူတို့ကကိုယ်ခံရတဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးဖျက်ဆီးပစ်တာပါ။ ဖန်ဆောင်ဆဲတွေကဖန်ယူအစိတ်အောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကယောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါရင်ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆဲတွေလိုအပ်ပါရင်ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသေးပါရင်သွေးပြူဆဲတွေကဗိုင်းရပること့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်။ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပဋိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသင်အောင်လုပ်နောက်ဖန်ဆောင်ဆဲလ်တွေကဖြောက်ဖျက်ပေးလိုက်တာပါ။တီသွေးပြူဥတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကယောဂါပိုးရဲ့ဇီဝအမတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါရဲ့ပိုးကုဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့ယောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြ мян လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရင်ကာဝယ်ဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါကာဝယ်ဈေးကပိုးခုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါရဲ့ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနည်းနည်းပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါရင်ဒီမှာကာဝယ်ဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါတိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါအဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတာနဲ့များပျောက်သွားတယ်လို့တခါတလေကာဝယ်ဈေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလဲရောက်ပါပြီနာမကြားသူတွေဂီတတန်စင်တွေကိုခန်းစားနားဆင်နေအောင်လို့နီးပညာနဲ့ဖန်တီးထားတဲ့ပစ္စည်းတွေရှိပါတယ်။ဂီတတန်တစ်ခုချင်းစီရဲ့တုံခါမှုကိုနာမကြားသူရဲ့အရေးပြားကတဲ့ဆင်ဂီတတန်တွေအဖြစ်ပြောင်းလဲပေးတဲ့ကိရိယာတွေဖြစ်ပါတယ်။တုံခါမှုနီးပညာသုံးကိုမာဝတ်ဆင်ရတဲ့ကိရိယာတွေကြောင့်ဂီတဖျော်ဖြေပွဲတွေမှာနာမကြားသူတွေဂီတတန်စင်တွေကိုခန်းစားနိုင်ကြတဲ့အကြောင်းမဆုမြတ်မှုကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။
ဆောင်းအားနာမကြားသူတွေမတန်ဆွမ်းသူတွေအတွက်အမှုပညာပွဲတော်တစ်ခုကို American ပြည်ထောင်စု New York မြို့မှာဇူလိုင်လကလုပ်ခဲ့ပါတယ်။တရုတ်ဆောင်ပညာပိုင်းဆိုင်ရာအဖွဲ့အစည်းကြီးဖြစ်တဲ့ Lincoln Center for the Performing Arts ကစီစဉ်တဲ့ပွဲတော်မှာနာမကြားသူတွေအတွက် Disco ကပွဲ၊လက်ဟန်ပြသင်္ကေတနဲ့သချင်းလိုက်ဆိုပွဲ၊တန်ဆုံ TY ဖျော်ဖြေပွဲ၊ဂီတဖျော်ဖြေပွဲတွေပါဝင်ခဲ့ပါတယ်။တာမန်သူတွေအတွက်ညဘက်ထွက်လဲစရာနေရာတွေပေါများလာတဲ့ New York မြို့မှာမတန်ဆွမ်းသူတွေအတွက်ကတော့ညဘက်လဲစရာတွေကရှားလာတာပါ။
Nightlife for disabled people is extremely inaccessible. It's reflective of the general
ညပ်ပွဲလမ်းတပင်တွေကမတန်ဆွမ်းသူတွေအတွက်အတော်ကြီးကိုမရှိတာပါ။နယူးယောက်မြို့မှာရောတခြားမှာပါတော်တော်ကိုမရှိသလောက်ရှားပါသေးတယ်။ night cup တွေဆိုရင်တစ်ခါတလေသွားကိုသွားလို့မရတာပါ။မတန်ဆွမ်းသူတွေအတွက်တင်မဟုတ်ဖင်နဲ့အုံနောက်ဖွံ့ဖြိုးမှုပိုင်းမတူတဲ့သူတွေအတွက်လည်းမရှိပါဘူး။
ဒါကြောင့် Manhattan အရက်မှာရှိတဲ့ Lincoln Center ကြီးမှာဆွမ်းအားနားမကြားသူတွေမတန်ဆွမ်းသူတွေအတွက်သီးသန့်ဖျော်ဖြေတဲ့အမှုပညာပွဲတော်ကိုကျင်းပခဲ့တာဖြစ်ပါတယ်
Well, we really believe that the arts are central for our healing as a society and that they should
လူမှုအတိုင်းဝိုင်းအတွက်အမှုပညာကအဓိကကူစားပေးတဲ့အရာလို့ကျမတို့ယုံကြည်ထားပါတယ်။နယူးယောက်မြို့မှာနေတဲ့သူတဦးတယောက်တိုင်းအမှုပညာကိုခံစားနိုင်တဲ့လို့ယုံကြည်ပါတယ်။မတန်ဆွမ်းလို့ဆိုပြီးသူတို့ကိုခြံမထားသင့်ပါဘူး။ဒါကြောင့်မြို့သူမြို့သားတိုင်းအတွက်တကားဖွင့်ထားတယ်ဆိုတာမျိုးဖြစ်အောင်ကျမတို့အတက်နိုင်ဆုံးစူးစမ်းထားပါတယ်။
အမှုပညာပွဲတော်ကိုလာကြတဲ့နားမကြားသူတွေအတွက်ဂီတဖျော်ဖြေပွဲတွေတန်ဆုံ TY ဖျော်ဖြေပွဲတွေကဂီတတန်တွေကိုခန်းစားနိုင်အောင်လို့တုံခါမှုနည်းပညာနဲ့အထူးပြုလုပ်ထားတဲ့ wearable device တွေကိုစီစဉ်ထားပေးပါတယ်။အဲ့လိုကိုမှဝတ်ဆင်ရတဲ့ကိရိယာတွေမှာ waistcoat လိုကိုမှတိုင်းဝဲလိုက်ရတဲ့ကိရိယာတစ်ခုနဲ့လက်ကဝတ်ခြေချင်းဝတ်တို့မှာဝတ်လိုက်ရတဲ့ကိရိယာတွေပါပါတယ်။အရေးပြားကတစဉ်တုံခါမှုကိုသက်ဆိုင်တဲ့ဂီတတန်ဆင်တွေဖြစ်အောင်ဘာသာပြန်ပေးတဲ့Music Not Impossible ဆိုတဲ့ကိရိယာတွေကို Not Impossible Labs Company ကတည်ထွင်ထားတာပါ။နားကြားသူတွေဆိုရင်နားကတဆင့်တုံခါမှုကိုအသံတွေအဖြစ်နဲ့ပြောင်းလဲပေးလိုက်တယ်လို့နားမကြားသူတွေရဲ့အရေးပြားကနေတဆင့်တုံခါမှုကိုအသံအဖြစ်ပြောင်းလဲခံစားနိုင်အောင်လုပ်ပေးထားတာဖြစ်ပါတယ်။
So in essence, what you get is the arrangement of the music in your body, the composition. So the Vibro DJs will direct...
အနည်းချုပ်ပြောရရင်အစိုးတီဂီတာတန်တွေကိုခန္ဓာကိုယ်မှာပေါင်းဆက်ပေးလိုက်တာဖြစ်ပါတယ်။တယောတန်ကိုယဉ်ပတ်နေရမှာ၊တီဆိုတဲ့အတန်ကိုနေယူနေရမှာ၊ချယ်လိုတန်ကိုလက်ကောက်ဝတ်မှာစသဖြင့်ခန်းစားနိုင်အောင်တုံ့ခါမှုဘိုင်းကိုတာဝန်ယူရတဲ့ DJ တွေကလုပ်ပေးပါတယ်။ဘယ်နေရာမှာဘယ်ဂီတာတန်ကိုခန်းစားရတာကအကောင်းဆုံးဖြစ်မယ်ဆိုတာသူတို့ကသိတဲ့အတွက်သူတို့ကဆုံးဖြတ်ပြီးတော့တုံ့ခါမှုတွေကိုလွှတ်ပေးတာဖြစ်ပါတယ်။
နာမကြားသူတွေလည်းတာမန်အကြအာယုံခံစားနိုင်သူတွေလိုဂီတကိုခံစားနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Not Impossible Labs Company ကနာမကြားတဲ့အဆိုတော်တွေနှီးပညာကျွမ်းကျင်သူတွေရဲ့အကူအညီနဲ့ဂီတကိုခံစားနိုင်မဲ့တုံ့ခါမှုနှီးပညာကိုဖန်တီးခဲ့တာဖြစ်ပါတယ်။ Turiya တခုစီကဂီတတန်တုံ့ခါမှုတွေကိုကျိုးမဲ့ဆက်သွယ်နည်းနဲ့နာမကြားသူတွေရဲ့ခန္ဓာကိုယ်ပေါ်ဝစ်ဆင်ထားတဲ့ကိရိယာတွေကိုပို့ပေးပြီးတော့ဂီတတန်တွေကိုပေါင်းဆက်ခံစားနိုင်အောင်လို့လုပ်ပေးထားတာပါ။ကိုမှာဝစ်ဆင်ရတဲ့ကိရိယာတွေကို Not Impossible Labs နဲ့ Fnet ကုမ္ပဏီတို့ပူးပေါင်းဖန်တီးထားတာဖြစ်ပါတယ
် Really it's not my first time wearing this music not impossible vest so for right now I feel the beat down at my ankles
Music not impossible ဝစ်ဆုံကိုဝတ်ဖူတာအခုမှပထမဆုံးတော့မဟုတ်ပါဘူးအခုဆိုရင်ကျမရဲ့ခြေချင်းဝတ်ကဂီတစီးချက်တွေကိုခံစားနေရပါတယ်ဂီတစီးချက်ကြောင့်ဂီတတန်စင်ကိုစူးစီးပေါင်းဆက်ခံစားရတာပိုကောင်းပါတယ်စီချက်ကိုခန်းစားရတယ်။အနည်းအမြန်တံပိုးကိုခန်းစားရတယ်ဆိုရင်တချင်းစာသားတွေထည့်ပြီးဂီတတန်ကိုဘာသာပြန်ခန်းစားရတာပိုးပြီးတိတိကျကျရှိပါတယ်
။သူလက်ဟန်ပြသင်္ကေတနဲ့ပြောနေတာကိုဘာသာပြန်ကနေတဆင့်ဘာသာပြန်ပေးနေတာဖြစ်ပါတယ်။သူတို့ဝစ်ဆင်ထားတဲ့ကိရိယာတွေရဲ့တုံ့ခါမှုအပြင်အပြော့ကိုဝစ်ဆင်သူစိတ်ကြိုက် adjust လုပ်နိုင်ပါတယ်။ဒီလိုလွယ်လွယ်လုပ်နိုင်ဖို့အတွက်လည်း LED မီးအလင်းရောင်တွေနဲ့ခွဲထားပေးပါတယ်
။ More precisely.And we
were aware of access to that access to CJ's guitar ကိုကျွန်တော်ခံစားနိုင်မှုလိုတာပါဒီလို Wisco မျိုးကျွန်တော်ဝယ်မထားတော့အခုလိုပွဲလာပြီးအတွေ့အကြုံကိုခံစားရတာတကယ်ကောင်းပါတယ်နားမကြားသူတိုင်းဒီလို guitar ကိုခံစားတဲ့အတွေ့အကြုံမျိုးရနိုင်တာမဟုတ်တော့ဒီမှာရနိုင်တာကောင်းပါတယ
်ပုံမှန်နားကြားသူတွေ guitar တန်တစ်ခုချင်းစီကို surround sound နဲ့အပြည့်အဝခံစားနိုင်တယ်လို့မျိုးနားမကြားသူတွေလည်းသူတို့ရဲ့ခန္ဓာကိုယ်ကနေတဆင့်ပေါင်းဆက်ခံစားနိုင်အောင်လို့ဒီကိရိယာတွေကိုဖန်တီးထားတာဖြစ်တယ်လို့ပြောပါရယ်။အရေးပြားကနေဂီတတန်အစုံရဲ့တုံ့ခါမှုတွေကိုပေါင်းဆက်စုစည်းပြီးတော့ဂီတတန်စင်တွေဖြစ်အောင်ပြောင်းလဲပေးလိုက်တာမို့ Surround Body Experience လို့ Not Impossible Labs Company ကပေါ်ပြပြောဆိုပါရယ်ရှင်။ကျွန်မစုမြတ်မောပါ။
နာမကြားသူရဲ့ဂီတကိုခံစားနိုင်အောင်လို့ဖန်တီးထားတဲ့ကိရိယာတွေအကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆွေမျက်မှောင်ကတင်ပြသွားတာပါရှင်။အခုတော့သတင်းပတ်ဆင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီ။အနုပညာလောကကသတင်းတူတူထွားထွားတွေကိုမအေးသနာကျော်ကအစီအစဉ်တင်ပြထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောင်ကောင်ကအမျိုးသားဂီတအဖွဲ့ Mirror ဟာလက်မပြတ်ရောင်းချခဲ့ရတဲ့ဂီတဖျော်ဖြေပွဲကိုဟောင်ကောင်ကိုလစီယမ်အားကစားရုံမှာကျင်းပခဲ့ပြီးတော့ဒါကသူတို့ရဲ့ Mirror We Are LifeConcept 2022 ဒီနှစ်ဆင်မြင့်ဖျော်ဖြေပွဲရဲ့ပထမအဆုံးဖျော်ဖြေမှုဖြစ်ပါတယ်။ဇူလိုင်လ25ရက်နေ့ဖျော်ဖြေပွဲကသူရဲ့ပထမအဆုံးပွဲဖြစ်ပြီးတော့ဇူလိုင်25ရက်နေ့ကနေ31ရက်နေ့အထိတခါနောက်ပြီးတော့ဩဂုတ်2ရက်နေ့ကနေ6ရက်နေ့အထိတခါဖျော်ဖြေဖို့အစီအစဉ်ခဲ့တာပါ။အခုလိုမျိုးကိုဗစ်ကပ်ဘေးလိုမဲရော့အဖွဲ့အပြစ်မတကယ်ဖျော်ဖြေနိုင်လို့ပြည်သက်တွေတိတ်ကိုဝမ်းသာနေခဲ့ကြပါတယ်။မဲရော့အဖွဲ့၄ပွဲမြောက်ဇူလိုင်28ရက်နေ့မှာတော့မဲရော့အဖွဲ့ရဲ့ဖျော်ဖြေပွဲအတွင်းမှာအကြီးအကျယ်ကိုပြဿနာတက်သွားခဲ့ပါတယ်။ဖျော်ဖြေနေတော့မှစင်မုံကဗီဒီယိုဖန်သားပြင်အကြီးပြုတ်ကြလို့အကသမားတွေထိခိုက်သွားခဲ့တာဖြစ်ပါတယ်။အဖွဲ့ရဲကအန်ချန်လိုနဲ့အက်ဒမ်လူတို့ဖျော်ဖြေနေတဲ့အချိန်မှာအကသမားတရာစင်လောက်လဲကနေတဲ့အချိန်အပေါ်ကနေတန်လန်းဆွဲထားတဲ့ LED ဖန်သားမျက်နှာပြင်ကြီးတစ်ခုပြုတ်ကြပြီးတော့ကြွက်ွဲတာဖြစ်ပါတယ်။အဲ့ပြုတ်ကြလာတဲ့ DVD ကအကသမားတယောက်ရဲ့ခေါင်းနဲ့ကိုယ်ပေါ်ကိုတန်းတန်းမတ်မတ်ပြုတ်ကြပြီးတော့အဲ့နောက်တော့မှနောက်ဘေးနားကအကသမားဘောကိုပြုတ်ကြသွားခဲ့တာပါ။ဒီတော့ထိသွားတဲ့တယောက်ကဒန်ယာတော်ပြင်းထန်ခဲ့ပါတယ်။သူတို့ချင်းချင်းပဲ Queen Elizabeth ဆေးရုံကိုပို့ခဲ့တာပါ။ Mirror အဖွဲ့သား12ဦးကတော့ဘာမှဖြစ်မသွားခဲ့ပါဘူး။ပ
ဖလော်ရီဝဲကျင်းပတဲ့ဆင်းမြင်ကိုလည်းတိတ်ချဘေးကင်းစိတ်ချရမှုရှိအောင်စစ်ဆေးပြီးတော့မှပြန်ပြီးတော့ပွဲတွေအတွက်အသုံးပြုခွင့်ပေးမယ်လို့ယဉ်ကျေးမှုဝန်ကြီးကေဗင်ယွန်ကညွှန်ကြားထားပါတယ်။မဲရော့အဖွဲ့ရဲ့ပြည်သက်13,000ကျော်ကလည်းအွန်လိုင်းကနေ petition တင်ပြီးတော့ပွဲစီစဉ်သူတွေကိုဒီကိစ္စကိုအမြန်ဆုံးဖြေရှင်းဖို့အားလုံးဘေးကင်းလုံခြုံမှုရှိအောင်လို့လုပ်ပေးဖို့တောင်းဆိုထားတာပါ။မဲရော့အဖွဲ့ကဟောင်ကောင်မှာကိုဗစ်ဘေးကာလအတွင်းမှာနာမည်ကြီးလာတာဖြစ်ပြီးတော့သူတို့အပြင်မှာတကယ်မဖြော်ပြရဘဲနဲ့နိုင်ငံတကာပြည်သက်တွေရောသူတို့စီကပြည်သက်တွေပါသူတို့ကိုအထူးအားပေးတာဖြစ်ပါတယ်။မဲရော့အဖွဲ့အောင်မြင်မှုရလာတာကကန်တိုပေါ့တရုတ်ကန်တုံဘာသာပေါ့ဂီတာပြန်ပြီးတော့ရှင်တန်လာမှုဖြစ်နေလဲအများကကြိုးစားကြတာဖြစ်ပါလိမ့်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တဲ့ရောင်တွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မိုင်းတနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့ရတာပါရှင်။တောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်အဖက်မှာတွေ့ရတဲ့ diet nasian ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV magazine နဲ့ video သတင်းတော်တွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုခွခင်မောင်စိုးမင်းကပြောပြပေးပါအောင်ရှင
်။မြန်မာစစ်ကောင်စီတရားရုံးကနေဒေါ်အောင်ဆန်းစုကြည်ကိုအာဂရိလိုက်စားမှုနဲ့ထောင်ဒဏ်6နှစ်စီရင်ချက်ချမှတ်တာဟာတရားမျှတမှုမရှိတဲ့အတွက်ရှုံးချကြောင်းနဲ့သူ့ကိုချက်ချင်းချွင်းချက်မရှိလွှင့်ပေးဖို့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲကတနင်္လာနေ့ကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့နဲ့ပြည်သူစံတာကိုလေးစားလိုက်နာဖို့လည်းတိုက်တွန်းကြောင်း Twitter မှာရေးသားတောင်းဆိုလိုက်ပါတယ်။လူသိများထင်ရှားတဲ့စာရေးဆရာ Simon Rushdie ဓာတ်ထိုးခံရတဲ့ကိစ္စမှာအီရန်အစိုးရကပါဝင်ပတ်သက်မှုမရှိဘူးလို့အီရန်တာဝန်ရှိသူတဦးကတနင်္လာနေ့မှာညင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာဆိုင်းဆရာရက်စတီဓာတ်ထိုးခံရပြီး၃ရက်အကြာအီရန်နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူနာဆာခါနာနီကအဲ့ဒီမတ်ချက်စကားထွက်ပေါ်လာတာဖြစ်ပါတယ်။ဟောင်ကောင်မှာပြီးခဲ့တဲ့၁၂လအတွင်းလူဦးရေကျဆင်းသွားတာကိုဒေတာအချက်လက်တွေမှာတွေ့နေရပါတယ်။ကဘာအာရှမြို့တော်လို့သူကိုယ်သူတင်စားခေါ်နေတဲ့ဟောင်ကောင်ရဲ့ပုံရိပ်ဟာလေလက်တလောနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရောတင်းကျပ်တဲ့ကိုဗစ်ကာယောကာကန့်သက်ချက်တွေကြောင့်မှကြာဆင်းလာနေပါတယ်ရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်နေတာကြောင့်ယူကရိန်းအရသာ3ဦးတည်းမနေသေးဆုံးပြီးနောက်ထပ်လူ20တန်းရရှိကုန်တယ်လို့ယူကရိန်းစစ်ဘက်ကတနင်္လာနေ့ကထုတ်ပြန်ထားပါတယ်အမေရိကန်ကာကွယ်ဝန်ကြီးလိုက်အော့စတင်ကဒီနှစ်အတွင်းဒုတိယအကြိမ်အနေနဲ့သူ့မှာကိုဗစ်ကာယောဂါဆန်းသက်တွေ့ရှိနေပြီးသိပ်မပြင်းထန်ဘူးလို့တောက်ချာနေကပြောပါတယ်။အလုပ်တွေကိုတော့ပုံမှန်အချိန်စရအတိုင်းအိမ်မှာပဲအွန်လိုင်းကနေဆက်လက်လုပ်ကင်သွားမယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဆောင်းရာသီရောက်တော့မယ့်အချိန်မှာပဲလူသားချင်းစာနာမှုအကူအညီတွေနှဲပါလာတဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေအစာအိမ်စရာငတ်ပြတ်မှုဘေးရန်ရဲ့နဲ့ရင်ဆိုင်ရလိမ့်မယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတဦးကပြောပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကိုခင်မောင်စုံမင်းကတင်ပြခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတင်ငေးထိုက်ပြီးစပိုင်းဆိုင်ရာအတန်းပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 24 40 51နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတောတာရှင်များအားလုံးပေးရန်ကြင်ကြပါစေရှင် PO Echo အပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနောင်လာပါ
This program has come to you from the Voice of America,
Washington.